ယောဟန်အခိုင်5အခန်းငယ်25ကနေ26အထိကိုလေ့လာကြပါစို့ယောဟန်အခိုင်5အခန်းငယ်25ကနေ26ကြားမှာယေရှုဖခင်ကအခုလိုမိန့်တော်မူပါတယ်ငါအမှန်အကန်ဆိုသည်ကသေလွန်သောသူတို့သည်ဖခင်သခင်သားတော်၏စကားတန်ကိုကြား၍ကြားသောအဖြစ်အသက်ရှင်ရမည်အချိန်ကာလသည်လာ၍ယခုပင်ရောက်လျက်ရှိ၏အကြောင်းမူကားခမဲတော်သည်ကို၌အသက်ရှိတော်မူသည်နည်းတူတားတော်သည်မိမိ၌အသက်ရှိရသောအခွင့်ကိုပေးတော်မူ၏လို့ယေရှုမိန့်တော်မူပါれအခန်းငယ်25မှာငါအမှန်အကန်ဆိုသည်ကားသေလွန်သောသူတို့သည်ဖခင်တားတော်၏စကားတန်ကိုကြား၍ကြားသောအဖြစ်အသက်ရှင်ရမည်အချိန်ကာလသည်လာ၍ယခုပင်ရောက်လျက်ရှိ၏လို့ယေရှုမိန့်တော်မူရမှာဝိညာဉ်ပိုင်းဆိုင်ရာမှာသေးလျက်ရှိနေသောလူတို့ရဲ့ထမြောက်ခြင်းအကြောင်းကိုပြောဆိုတော်မူခြင်းဖြစ်ပါတယ်။ယေရှုဟာဝိညာဉ်ပိုင်းဆိုင်ရာမှာသေလျက်ရှိနေသောသူတို့ကိုအသက်ပေးသောဖခင်ဖြစ်တော်မူကြောင်းယေရှုဖခင်ရဲ့ပြောပြတော်မူချက်ကိုကျွန်တော်ဝင့်ကတော်မှာဖြစ်ပါတယ်။လောကီလူသားတိုင်းဟာမွေးကလေးကအပြစ်ပါလေရဲ့မွေးလာကြတဲ့အတွက်လူသားတိုင်းဟာဝိညာဉ်ပိုင်းဆိုင်ရာမှာတေလျက်ရှိနေသောသူတွေဖြစ်ကြောင်းဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းပြောထားပါတယ်ဝိညာဉ်တေခြင်းဆိုတာဖယားသခင်နဲ့ခွဲခွာပြီးငရေလာရမယ့်သူဖြစ်ခြင်းကိုဆိုလိုပါတယ်လူသားတိုင်းဟာမွေးကလေးကအပြစ်ပါလျက်မွေးလာကြတဲ့အတွက်လူသားတိုင်းဟာမွေးကလေးကတန့်ရှင်းသောဖယားခင်နဲ့ခွဲခွာသောသူငရေလာရမယ့်အခြေအနေမှာရှိတဲ့သူတွေဖြစ်ကြပါတယ်တေနေတဲ့သူကမိမိကိုယ်ကိုအသက်ရှင်အောင်မလုပ်နိုင်သလိုဝိညာဉ်ပိုင်းဆိုင်ရာမှာတေလျက်ရှိနေသောလူသားများကဝိညာဉ်တေခြင်းကနေကိုယ့်ကိုယ်ကိုအသက်ရှင်အောင်မလုပ်နိုင်ဘူးဝိညာဉ်တေခြင်းကနေလူတို့ကိုအသက်ရှင်စေနိုင်သောသူမှာယေရှုတပါးတည်းသာဖြစ်တော်မူပါတယ်။ဘာကြောင့်လဲဆိုရင်အခန်းငယ်26အရယေရှုဟာမိမိ၌အသက်ရှိသောသူဝိညာဉ်ပိုင်းဆိုင်ရာမှာတေလျက်ရှိနေသောလူသားများကိုအသက်ပေးဖို့ခမဲတော်ခန့်ထားတော်မူသောသူဖြစ်တော်မူသောကြောင့်ဖြစ်ပါれဝိညာဉ်ပိုင်းဆိုင်ရာမှာတေလျက်ရှိနေသောလူတို့ကိုအသက်ရှင်စေဖို့မိမိကြွလာခြင်းဖြစ်ကြောင်းတေလွန်သောသူတို့သည်ဖခင်သခင်သားတော်၏စကားတန်ကိုကြား၍ကြားသောအဖြစ်အသက်ရှင်ရမည်အချိန်ကာလသည်လာ၍ယခုပင်ရောက်လျက်ရှိ၏လို့ယေရှုဖခင်ကအတိအလင်းမိန့်တော်မူပါれဒီလောကမှာယေရှုသက်ရှိထင်ရှားရှိစဉ်တုန်းကဝိညာဉ်သေးခြင်းကနေထမြောက်စေတော်မူသောသူတို့ကိုယောဟန်အခိုင်1ကနေပြော့အခိုင်၄အထိကိုကြည့်ရင်ကျွန်တော်တို့တွေ့နိုင်ပါတယ်။ယောဟန်အခိုင်1နဲ့2မှာယေရှုကတန်ငါတယ်တို့ကိုဝိညာဉ်သေးခြင်းကနေအသက်ရှင်စေတော်မူပါတယ်။အခိုင်3မှာယုဒဘာသာရေးကောင်းဆောင်နီကောဒင်အခိုင်4မှာအကျင့်ပြတ်တဲ့ရှမာရိအမျိုးသမီးနဲ့ရှမာရိလူမျိုးများမူမနဲ့သူ့ရဲ့အိမ်သူအိမ်သားများကိုဝိညာဉ်သေးခြင်းကနေယေရှုဖခင်ကအသက်ရှင်စေတော်မူပါတယ်။ဒီလူတွေကယေရှုပေးတော်မူသောဝိညာဉ်အသက်ကိုဘယ်လိုရရှိကြသလဲဆိုရင်မိမိအကြောင်းယေရှုသက်သေခံသောစကားတော်ကိုယုံကြည်ခြင်းကြောင့်ရရှိခဲ့ကြတာဖြစ်တယ်။ယောဟန်အခိုင်၁၁အခန်းငယ်25ကနေပြီးတော့26ကြားမှာယေရှုကငါသည်ထမြောက်ခြင်းအကြောင်းအသက်ရှင်ခြင်းအကြောင်းဖြစ်၏ငါကိုယုံကြည်သောသူသည်သေလွန်တော်လဲရှင်လိမ့်မည်ငါကိုယုံကြည်၍အသက်ရှင်သောသူရှိသမျှတို့သည်လဲသေခြင်းနှင့်အစင်မပြတ်ကင်းလွတ်ကြလိမ့်မည်လို့အတိအလင်းမိန့်တော်မူပါれဝိညာဉ်သေခြင်းဆိုတာအပြစ်တရားကြောင့်ဖယားသခင်နဲ့ခွဲခွာပြီးငရေလာရမယ့်အခြေအနေကိုဆိုလိုခြင်းဖြစ်ပါれယေရှုကမိမိဟာဝိညာဉ်ပိုင်းဆိုင်ရာမှာသေလျက်ရှိနေသောသူတို့ကိုအသက်ပေးဖို့ရန်ကြွလာတော်မူသောသူဖြစ်တော်မူကြောင်းပြောဆိုတော်မူသည်တမကလက်တွေ့ပြတော်မူပါれလက်တွေ့ဘလို့ပြတော်မူသည်လဲဆိုရင်သေလွန်သောလူ၃ယောက်တို့ကိုထလောလို့အမိန့်ပေးပြီးသေခြင်းကနေထမြောက်စေခြင်းဖြင့်လက်တွေ့ပြတော်မူပါれယေရှုကသေလွန်သောသူတို့ကိုထမြောက်စေတော်မူခြင်းဖြင့်မိမိဟာအသက်ပေးသောဖခင်အပြစ်ရှိသောလူတို့ကိုထာဝရငရဲမိအိမ်ကနေကဲတင်သောဖခင်ဖြစ်တော်မူကြောင်းခိုင်လုံသောတသက်ကိုပြတော်မူပြီးသူ့ကိုကဲတင်ရှင်အဖြစ်ယုံကြည်ဖို့ရန်လူတိုင်းကိုဖိတ်ခေါ်ပါれသူ့ကိုယုံကြည်ရင်သ သေးခြင်းနဲ့အစင်မပြတ်ကင်းလွတ်ကြလိမ့်မည်လို့ဂတိပေးတော်မူပါတယ်။သေခြင်းဆိုတာကျွန်တော်တို့အပြစ်ကြောင့်ကျွန်တော်တို့ခံရမယ့်ထာဝရငရဲမိအိုင်ဖြစ်ပါတယ်။သေခြင်းနဲ့အစင်မပြတ်ကင်းလွတ်ကြလိမ့်မည်လို့ယေရှုဂတိပေးတော်မူခြင်းဟာထာဝရငရဲမိအိုင်ကနေကယ်တင်တော်မူကြောင်းသူ့ကိုယုံကြည်သောသူတို့ရဲ့နောင်ဘဝအသက်အာမခံချက်ကိုအပြစ်အဝပေးတော်မူခြင်းဖြစ်ပါတယ်။ကောင်းကင်နိုင်ငံတော်ကိုယေရှုပြန်လည်တက်ကြွတော်မူပြီးနောက်တပည့်တော်များရဲ့သက်သေခံချက်ကြောင့်ယေရှုရဲ့စကားတော်ကိုကြားနာပြီးယုံကြည်သောသူတိုင်းကိုယေရှုဖခင်ကကယ်တင်တော်မူလျက်ရှိကြောင်းတမန်တော်ဝတ္ထုနဲ့ဩဝါဒစာများမှာကျွန်တော်တို့တွေ့ရပါတယ်။ယေရှုဟာသေခြင်းကနေထမြောက်တော်မူပြီးနောက်အပြစ်ရှိသောလူတို့အတွက်မိမိရဲ့ကယ်တင်ခြင်းသတင်းကောင်းကိုလူမျိုးတကာတို့ကိုဟောပြောဝင်ခရရမယ်လို့တပည့်တော်တို့ကိုမှာထားတော်မူပြီးမှတပည့်တော်တို့ကြည်နေကြစဉ်ကောင်းကင်နိုင်ငံတော်ကိုပြန်လည်တက်ကြွသွားတော်မူကြောင်းတမန်တော်အခိုင်းတက်မှာကျွန်တော်တို့တွေ့ရပါတယ်။ယေရှုဟာအခုကောင်းကင်နိုင်ငံတော်ခမဲတော်ဖခင်ရဲ့လက်ရတော်ဘက်မှာဘုန်းအသေးနဲ့နေတော်မူကြောင်းတမန်တော်အခိုင်းနှစ်အငယ်33ဟေဘဲအခိုင်းဆက်နှစ်အငယ်နှစ်နဲ့အခြားကျမ်းချက်များစွာတို့မှာအတိအလင်းဖော်ပြထားပါတယ်။ယေရှုရဲ့စိတ်ခိုင်းတော်မူချက်အတိုင်းတမန်တော်ပေသူနဲ့အခြားသောတမန်တော်တို့ကပင်တီကုတ်တီပွဲနေမှာယေရှုဖခင်ရဲ့ကယ်တင်တော်မူခြင်းသတင်းကောင်းကိုဟောပြောခဲ့ကြပါတယ်။တမန်တော်တို့ရဲ့သက်သေခံချက်ကြောင့်ယေရှုရဲ့စကားတော်ကိုကြားနာပြီးယုံကြည်သောလူအယောက်ပေါင်း 3,000 တို့ကိုဝိညာဉ်သေခြင်းကနေယေရှုဖခင်ကကယ်တင်တော်မူကြောင်းတမန်တော်အခိုင်းနှစ်အခန်းငယ်51မှာကျွန်တော်တို့တွေ့ရပါတယ်။ကနအူးအသင်းတော်ကယေရှုရဲ့ကယ်တင်တော်မူခြင်းသတင်းကောင်းကိုအယက်ယက်မှဟောပြောဝင်ခဲ့သောကြောင့်များစွာသောလူတို့ကိုဝိညာဉ်သေခြင်းကနေယေရှုကယ်တင်တော်မူကြောင်းကနဦးအသင်းတော်တမိုင်းကိုကြည်ခြင်းဖြင့်ကျွန်တော်တို့သိရပါတယ်စစ်မှန်သောအသင်းတော်များကယခုတိုင်အောင်ခရစ်တော်ရဲ့ကယ်တင်ခြင်းသတင်းကောင်းကိုကဘာအယက်ယက်မှဟောပြောဝင်ခလျက်ရှိပြီးဝိညာဉ်ပိုင်းဆိုင်ရာမှာတည်လျက်ရှိနေသောသူတို့ကိုယေရှုဖခင်ကကယ်တင်တော်မူလျက်ရှိပါတယ်ကျွန်တော်တို့လည်းအဲ့ဒီတည်းကအသေးအပွင့်တွေဖြစ်ကြပါတယ်တမန်တော်အခိုင်းကိုအခန်းငယ်36ကနေ52ကြားမှာတပည့်တော်ပေသူကသေသောသူကိုထမြောက်စေကြောင်းကျွန်တော်တို့တွေ့ရပါတယ်။သေသွားတဲ့သူဟာဒေါကာသို့မဟုတ်တပိသလူခေါ်တဲ့အမျိုးသမီးဖြစ်ပါတယ်။အဲ့ဒီအမျိုးသမီးအသက်ပြန်ရှင်လာအောင်ပေသူကပထမဦးဆုံးဘာလုပ်ခဲ့တယ်လဲဆိုရင်ကိုတိုင်တို့ထောက်ပြော့သခင်ယေရှုဖခင်ထံဆုတောင်းပတနာပြုခဲ့တယ်။ပြီးမှအလောင်းဘက်ကိုမျက်နှာလှည့်ပြီးတပိသထလောဟုဆိုလေ၏ထိုမိမ့်မသည်မျက်စိကိုဖွင့်၍ပေတရုကိုမြင်လျင်ထ၍ထိုင်၏ပေတရုသည်မိမိလက်ကိုသူ့အားပေး၍ခြေကျွပြီးမှတန့်ရှင်းသူတို့နှင့်မုတ်ဆိုးမတို့ကိုခေါ်၍အသက်ရှင်လျက်ရှိသောထိုမိမ့်မကိုပြလေ၏ပေတရုမှာတည်သောသူကိုအသက်ပေးနိုင်တဲ့တကူမရှိပါဘူးယေရှုဖခင်ကပေတရုရဲ့ဆုတောင်းတံကိုကြားတော်မူပြီးပေတရုအဖင်ယေရှုဖခင်ကသေလွန်သောဒေါကာကိုထမြောက်စေတော်မူခြင်းဖြစ်ပါတယ်။တမန်တော်အခိုင်း20အခန်းငယ်6ကနေပြော့စနစ်အထိကိုဆက်ပြီးကြည့်ရင်ယေရှုဖခင်ကပေါလုအဖင်သေသောသူကိုအသက်ပြန်ရှင်စေတော်မူကြောင်းကျွန်တော်တို့တွေ့ရပြန်ပါတယ်။ယေရှုခရစ်တော်ဟာအသက်မရှင်တော့ဘူးဆိုရင်ပေတရုနဲ့ပေါလုတို့အဖင်သေသောသူတို့ကိုထမြောက်စေနိုင်မှာမဟုတ်ဘူးယေရှုကမိမိဟာအသက်ရှင်သောဖခင်ဖြစ်တော်မူကြောင်းသေလွန်သောသူတို့ကိုတပည့်တော်တို့အဖျင်ထမြောက်စေခြင်းဖြင့်လက်တွေ့သက်သေပြတော်မူပါれတပည့်တော်တို့အဖျင်ယေရှုပြုတော်မူသောအမှုများကိုကြည်ခြင်းဖြင့်ယေရှုဟာအသက်ရှင်သောဖခင်ဖခင်စစ်ဖခင်မှန်အပြစ်ရှိသောလူတို့ကိုထာဝရငရဲမိအင်ကနေကယ်တင်သောဖခင်ဖြစ်တော်မူကြောင်းလူတိုင်းသိနိုင်ပါれအချို့သောသူတို့ကခမည်းတော်ရဲ့ယေရှုဖခင်ကိုငါတို့ရှေ့မှာခေါ်ပြနိုင်ရင်ငါတို့ယုံကြည်မယ်လို့ဆိုကြပါれယေရှုဖခင်ဟာအခုကောင်းကင်နိုင်ငံတော်ခမည်းတော်ဖခင်ရဲ့လက်ရတော်ဘက်မှာဘုန်းအသေးနဲ့နေတော်မူပြီးကောင်းကင်သားများကောင်းကင်ဓမ္မများကချီးမွမ်းကိုးကွယ်ကြတယ်ယေရှုဖခင်ကိုကျွန်တော်တို့ကြိုက်တယ်လို့ကောင်းကင်နိုင်ငံတော်ကနေခေါ်ထုတ်လိုက်ပြန်ပို့လိုက်လို့မရဘူး။ကောင်းကင်နိုင်ငံတော်မှာဘုန်းအသေးနဲ့နေတော်မူသောယေရှုဟာကောင်းကင်တဲကနေထက်ထွန်းလင်းတောက်ပသောအလင်းနဲ့ရှောလူကိုထင်ရှားတော်မူကြောင်း တမန်တော်ဝတ္ထုအခိုင်၉မှာကျွန်တော်တို့တွေ့ရပါတယ်။ဘုံအသေးတော်နဲ့ပြည်စုံသောယေရှုကိုရှောလုမြင်ရတဲ့အခါရှောလုဟာမြေပေါ်မှာလဲသွားပြီးမြက်ကမ်းဘဝကိုရောက်သွားခဲ့တယ်။အာနနိလို့ခေါ်တဲ့တပည့်တော်အဖြစ်ရှောလုရဲ့မျက်စိကိုယေရှုဖခင်ကပြန်ပြီးဖွင့်ပေးတော်မူကြောင်းအခန်းငယ်၁၈မှာကျွန်တော်တို့တွေ့ရပါတယ်။တပည့်တော်ယောဟန်ကလည်းနေထက်ထွန်းလင်းတောက်ပသောယေရှုဖခင်ရဲ့မျက်နာတော်ကိုမြင်ရတဲ့အခါလူသေးကဲ့သို့မြေပေါ်မှာလဲသွားကြောင်းဗျာဒိတ်ကျမ်းအခန်း၁အခန်းငယ်၁၆နဲ့၁၈တို့မှာတွေ့ရပါတယ်။ယေရှုဖခင်ကိုမိတ်ဆွေရဲ့ရှေ့မှာကျွန်တော်တို့ခေါ်ပြနိုင်မယ်ဆိုရင်မိတ်ဆွေဘယ်လိုဖြစ်သွားမလဲဆိုတာစဉ်းစားပေတော့တမန်ကျမ်းစာမှာရေးသားဖော်ပြထားတဲ့ယေရှုပြတော်မူသောနှမိတ်လက္ခဏာများပြုတော်မူသောအမှုများနဲ့တပည့်တော်တို့အဖျင်ယေရှုပြုတော်မူသောအမှုများမိန့်တော်မူသောစကားတော်မှန်သမျှတို့ဟာယေရှုကိုကိုမျက်စိနဲ့ကျွန်တော်တို့မမြင်ရလဲယေရှုဟာအသက်ရှင်သောဖခင်အပြစ်ရှိသောသူတို့ကိုထာဝရငရဲမိအိုင်ကနေကယ်တင်သောဖခင်ဖြစ်တော်မူကြောင်းကျွန်တော်တို့သိနိုင်ဖို့တန်ရှင်သောဝိညာဉ်တော်ရဲ့တိုက်တွန်းတော်မူသည့်အတိုင်းတပည့်တော်တို့ကရေးသားခဲ့ကြတာဖြစ်ပါတယ်။ယောဟန်အခန်း20အခန်းငယ်31မှာအခုလိုဖော်ပြထားပါတယ်။ယေရှုသည်ခရစ်တော်တည်းဟုသောဖခင်သခင်၏သားတော်ဖြစ်တော်မူသည်ကိုသင်တို့သည်ယုံမိအကြောင်းထိုသို့ယုံ၍နာမတော်အပြင်အသက်ကိုရမည်အကြောင်းဤမျှလောက်ရေးထားလျက်ရှိသည်။ယောဟန်အခိုင်20အခန်းငယ်29မှာယေရှုဖခင်ကအခုလိုမိန့်တော်မူပါတယ်ငါကိုမမြင်ဘဲယုံသောသူသည်မင်္ဂလာရှိကြ၏ဟုမိန့်တော်မူ၏အပြစ်ငရဲကနေကယ်တင်နိုင်သောဖခင်စစ်ဖခင်မှန်ကိုမိတ်ဆွေရှာနေတယ်ဆိုရင်ယေရှုဖခင်ကသင်ကိုအခုလိုဖိတ်ခေါ်နေပါတယ်ငါအမှန်အကန်ဆိုသည်ကငါစကားကိုနားထောင်၍ငါကိုစေလွတ်တော်မူသောသူကိုယုံကြည်သောသူသည်သာရအသက်ကိုရသည်ဖြစ်၍အပြစ်စီရင်ခြင်းကိုမခံရသေခြင်းမှအသက်ရှင်ခြင်းသို့ကိုးမြောက်တော်သူဖြစ်၏ယေရှုဖခင်ကိုကယ်တင်ရှင်အဖြစ်တခါမှယုံကြည်လက်ခံခြင်းမရှိသေးရင်နောင်တနှလုံးသားနဲ့ကိုယ်အပြစ်တို့ကိုဝန်ချတောင်းပန်ပြီးသင်ကိုကယ်တင်ဖို့တောင်းလျှောက်ပါယေရှုဖခင်ကသင်ကိုစောင့်နေပါတယ်ကိုယ်အပြစ်တို့ကိုမြင်ပြီးနောင်တနှလုံးသားနဲ့ယေရှုဖခင်ရဲ့တနာခြင်းကယူနာတော်ကိုတောင်းလျှောက်ရင်ကတိတော်အတိုင်းသင်ကိုကယ်တင်တော်မူမှာဖြစ်ပါတယ်ဆိုရက်ယေရှုခရစ်တော်ရဲ့ကယ်တင်ခြင်းတည်ငောင်းကိုဝေငှလိုက်ရပါတယ်။နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖခင်သခင်ကောင်းချီးပေးပါစေ။